ကျောင်းလဲလာတဲ့မြန်မာနိုင်ငံမှာလူငယ်ပညာသက်တွေမွေးထုတ်နိုင်ဖို့နဲ့မြန်မာနိုင်ငံသားတွေလူအခွင့်အရေးလွတ်လပ်ခွင့်တွေရရှိလာစေဖို့ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ဆန္ဒတွေကိုအမေရိကန်စင်တာတက်ကနေကိုစားပြုဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒက်ရစ်မစ်ချယ်ကပြောဆိုလိုက်ပါတယ်။အပြည့်စုံကိုတော့ဒီကနေ့ကျင်းပတဲ့အမေရိကန်စင်တာအဆောက်အဦးမြေန ကန်ပြည်ထောင်စုရဲ့စန္ဒာကိုအလေးအနက်ဖော်ပြပေးနိုင်တာကတော့အမေရိကန်စန္ဒာပဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဒဲရစ်မစ်ချယ်ကဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာကျင်းပတဲ့အမေရိကန်စန္ဒာနေရာသစ်ပနက်ရိုက်ပွဲအခမ်းအနားမှာပြောဆိုလိုက်ပါတယ်
And that American Center, I think, is a perfect representation of our desire to help continue this path to democracy.
American Center ဟာပြောင်းလဲလာမယ့် democracy နိုင်ငံအသစ်အတွက်လူအခွင့်အရေးတွေရရှိဖို့ပညာတတ်နိုင်ငံသားတွေမွေးထုတ်ဖို့စတဲ့ American ပြည်တော်စုရဲ့ဖြစ်စေခြင်းတဲ့စန္ဒာတွေကိုအကောင်းဆုံးဖော်ပြနိုင်တဲ့သင်္ကေတပဲဖြစ်ပါတယ်။ American Center ဖွင့်လှစ်ခြင်းဟာလည်းမြန်မာပြည်ပြင်ပြောင်းလဲမှာမိဖက်အဖြစ်ကူညီဖို့အတွက်ကျွန်တော်တို့နေ့စဉ်လုပ်ကံနေတဲ့လုပ်ငန်းစဉ်တွေထဲကတစ်ခုပါပဲ။
အသစ်တည်ဆောက်မဲ့ American Center မှာခေတ်မီနီးပညာတွေထည့်သွင်းသွားမှာဖြစ်ပြီးမြန်မာနိုင်ငံသားတွေပုံမှန်ဝင်ထွက်လေ့လာနိုင်ဖို့လဲမျှော်လင့်တယ်လို့တန်အမတ်ကြီးကဆိုပါတယ်
။ But it's upgrading in technologies that will be digitalized. We'll have 21st century capabilities.
ဒီမြင့်တဲ့နေရာမှာတော့ digitalized ခေတ်မီနီးပညာတွေကိုအသုံးပြုသွားမှာပါ။လက်ရှိ American Center မှာတော့20ရာစုနီးပညာတွေနဲ့လက်ပတ်နေတာကြောင့်ဒီ American Center အသစ်မှာတော့27ရာစုမှာထွက်တဲ့နောက်ဆုံးပုံနီးပညာတွေကိုအသုံးပြုသွားမှာပါ။ဒါကြောင့် American Center အသစ်ကိုကျွန်တော်တို့အဆင့်မြင့်တင်သွားမယ်တိုးချဲ့သွားမယ်ပြီးတော့ပို့ပြီးတော့ကြီးကျယ်တဲ့အခမ်းအနားတွေကိုကျင်းပနိုင်ဖို့လေ့လာတဲ့သူတွေအရေးအတွက်ပိုများလာဖို့အထူးသဖြင့်မြန်မာနိုင်ငံသားတွေပို့ပြီးတော့ဝင်ရောက်လာနိုင်ဖို့အတွက်မျှော်လင့်ထားပါတယ်
American Center နေရာသစ်ဟာအင်းအားလန်းနဲ့တက္ကသိုလ်ရိပ်သားလမ်းတောင်လက်ရှိ American တန်ယုံနဲ့မလှမ်းမကမ်းမှရှိနေတာကြောင့်ကင်တွယ်ရတာပို့ပြီးအဆင်ပြေသွားမှာဖြစ်ပါတယ်ရန်ကုန်တက္ကသိုလ်နဲ့လည်းနေရာကြောင့်ကျောင်းသားတွေလွယ်လွယ်ကူကူလာနိုင်မယ်လို့လည်းတန်အမတ်ကြီးကဖြည့်ဆွတ်ပါတယ်လက်ရှိ American Center မှာတမယိုးကျနီးလန့်နေအသုံးပြုနေတဲ့အတွက်နီးပညာပိုင်းမြင့်တင်ဖို့လဲသင်တန်းသားတွေကတောင်းဆိုကြတယ်လို့စာကြည့်လိုက်ဒါရိုက်တာကိုကျော်ခိုင်ကပြောပါတယ်။ American Center အသစ်ဖွင့်လှစ်ဖြစ်တဲ့အကြောင်းကိုတော့ကိုကျော်ခိုင်က VOA ကိုအခုလိုပြောပါတယ်။
အဓိကတော့ space ပေါ့နော်ကျွန်တော်တို့က limited space ဖြစ်တယ်နောက်ဒီအဆောင်ကလည်းကျော်ကြာပြီနောက်ကျွန်တော်တို့ဒီဖွင့်ကြိုးတုတ်တက်လာတဲ့ဒီဟိုကျွန်တော်ရဲ့ member တွေနေသားတွေဒီ American Center ရဲ့ဒီ collection နေသားတွေမပြရဲနောက်ဟိုပါပေါ့တဲ့ဟိုနီးပညာပိုင်းနေနီးပညာပိုင်းဆိုင်ရာထိုးတက်လာတဲ့ကျွန်တော်ဒီ American Center ဖြစ်လို့တော့တော့
အသစ်ဖွင့်မဲ့ American Center ကနေအရေးအတွက်ပုံများတဲ့စာတင်ခန်းတွေ club အဖွဲ့အစည်းတွေပို့တိုးလာဖို့မျှော်လင့်တယ်လို့ American Center ကျောင်းသားရေးရအဖွဲ့ဥက္ကဋ္ဌမဝင်းဝါကအခုလိုပြောပါတယ
်ဖြစ်နိုင်မယ်ဆိုတော့အဲ့လို discussion club များများပေါ့အခု club တွေထပ်ပို့ပြီးတော့ AC မှာ club ကအခုဆို6ခုလောက်ပဲရှိတော့တယ်ဒီထက်မက club တွေအခု20လောက်ထိဖွင့်နိုင်ဖို့ကျောင်းသားတွေများများယူနိုင်တာပေါ့အဲ့လိုမျိုးဖွင့်နိုင်ဖို့မျှော်လင့်ထားပါတယ်
မြန်မာနိုင်ငံမှာ American Center ကိုလွတ်လပ်ရေးရပြီးခါစား1949ခုနှစ်ကတည်းကဖွင့်လှစ်ခဲ့တာပါ။ကမ္ဘာတဝန်းမှာဖွင့်လှစ်ထားတဲ့ American Center ပေါင်း900ကျော်တဲကမှရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ American Center မှာလာရောက်လေ့လာပညာသင်ကြားသူတွေအများဆုံးလည်းဖြစ်ပါတယ်။အသစ်တည်ဆောက်မဲ့ American Center ကို American ဆောက်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Enviro Management and Research Inc. ကတာဝန်ယူတည်ဆောက်မှာဖြစ်ပြီးသူတို့ကိုပတ်မိုးဖို့အတွက်ပြည်ရင်းကုမ္ပဏီတစ်ခုကိုလည်းမဲပေးရွေးချယ်မှာဖြစ်ပါတယ်။American Center တည်ဆောက်မဲ့ကာလကိုတော့25လဖြစ်မယ်လို့လည်းခန့်မှန်းထားပါတယ်ရှင်